စစ်ကောင်စီအတွက်လင်းစီရောင်းချဖြန့်ဖြူးပေးနေတဲ့လူပုဂ္ဂိုလ်တွေနဲ့ကုမ္ပဏီတွေကိုအမေရိကန်ကဗုံးတူးနေမှာပိတ်ဆို့အရေးယူလိုက်ပါတယ်စစ်တပ်ကကုတ်ပြည်သူတွေပေါ်တပ်ဖြတ်ရမှာသူတို့တွေရောင်းချပေးနေတဲ့လင်းစီကိုအသုံးပြုခဲ့တယ်လို့လည်းအမေရိကန်ဘာသာရေးဝန်ကြီးဌာနရဲ့အကြေညာချက်မှာဖော်ပြထားပါတယ်ပိတ်ဆို့အရေးယူမှုအသစ်စင်းမှာပါလာသူတွေကတော့ဒေါခင်ဖြူဝင်းနဲ့ဦးစော်မင်းထွန်းတို့ဖြစ်ကြပြီးကုမ္ပဏီ၃ခုကတော့သူတို့နဲ့ပတ်သက်နေတဲ့ကုမ္ပဏီတွေဖြစ်ကြတယ်လို့ဆိုပါတယ်စစ်ကောင်စီအတွက်အရေးပါတဲ့နောက်ထပ်ကဏ္ဍတစ်ခုကိုတိုးချဲ့ပြစ်မှတ်ထားအရေးယူလိုက်ခြင်းအဖြစ်ကိုယ့်ရဲ့နိုင်ငံသားတွေကိုဖိနှိပ်ရမှာအသုံးပြုနေတဲ့အရေးမြစ်တွေကိုစစ်ကောင်စီအတွက်ပုံပြီးဆုံးရှုံးအောင်လုပ်နိုင်ခဲ့တယ်လို့ဗန္ဒိုင်းဝန်ကြီးဌာနအကြံဖတ်မှုနဲ့ဗန္ဒိုင်းဆိုင်ရာထောက်လှမ်းရေးဌာနရဲ့အတွင်းဝင် Brian Nelson ကကြေညာချက်မှာပြောပါတယ်မြန်မာပြည်သူတွေကိုဖိနှိပ်ဖို့စစ်ကောင်စီအားလေကြောင်းကနေအကြံဖက်တိုက်ခိုက်တာအပေါ်ပို့လို့အားထားလာနေတယ်လို့လည်းသူကဆိုပါတယ်အာဏာသိမ်းပြီးခရိုင်ကဆိုရင်စစ်ကောင်စီကအရသာပြည်သူတွေရဲ့အသက်ပေါင်း 3,900 ကျော်ကိုတပ်ဖြတ်ခဲ့တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်ကျောင်းလာတော့ကလည်းအမေရိကန်ဘာသာရေးဝန်ကြီးဌာနကမြန်မာရေနံနဲ့တန်းငွေလုပ်ငန်းအပါအဝင်နိုင်ငံတော်ပိုင်းလုပ်ငန်းတွေကနိုင်ငံခြားငွေအတွက်အသုံးပြုနေတဲ့ဗန်ကြီးနှစ်ဗန်ကိုပိတ်ဆို့အရေးယူခဲ့ပါတယ်